အိန္ဒိယမြန်မာနယ်စပ်အနီးရီခေါ်ဒါမှာရှိတဲ့မြန်မာစစ်ကောင်စီတပ်စခန်းကိုချင်းပူပေါင်းရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့မြန်မာစစ်သားတွေထဲက50ဦးဟာလာရောက်အဖမ်းခံတာဒါမှမဟုတ်ဖမ်းဆီးရမိတာတွေရှိခဲ့တယ်လို့ပြည်내အစိုးရရဲချုပ်လာလ်ပြတ်ထန်ဂါခန်တဲ့ကဒီကနေ့ပြောပါတယ်
As a result, Myanmar army started taking shelter towards Mizoram. And 39 of them surrendered to Mizoram police.
မီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတဲ့မြန်မာစစ်သား39ယောက်ဟာပြည်နယ်ရဲတပ်ဖွဲ့ထံမှလာရောက်အဖမ်းခံခဲ့ပါတယ်။ပြည်နယ်အစိုးရဗဟိုအစိုးရပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရအဲ့ဒီမြန်မာစစ်သားတွေကိုအတန်ရိုင်ဖယ်လက်ထဲမနေ့နောက်ပိုင်းကပဲလွှဲပြောင်းပေးလိုက်ပါပြီလို့သူကပြောသွားတာပါ။ဒီကနေ့မနေ့မှမြန်မာစစ်သား2ယောက်ကိုမီဇိုရမ်ရဲတပ်ဖွဲ့ကထပ်မံဖမ်းဆီးမိခဲ့တဲ့အပြင်ဒဏ်ရာရနေတဲ့စစ်သား2ဦးပါတွေ့ရှိတာကြောင့်သူ့ကိုကြံဖိုင်းမြို့ဆေးရုံမှာကုသပေးနေတာကြောင့်ဒီကနေ့နိုဝင်ဘာလ14ရက်နေ့အထိမီဇိုရမ်ပြည်နယ်မှာဖမ်းဆီးမိတဲ့မြန်မာစစ်သား52ဦးရှိသွားပြီလို့လည်းလယ်ဘီယာထံကခရမ်တဲကအတည်ပြုပြောဆိုပါရတယ်။နိုဝင်ဘာလ12ရက်နေ့ကစတင်ပြီးအိန္ဒိယမြန်မာနယ်စပ်အနီးချင်းပြည်နယ်အတွင်းကရီကော်ဒါမှာရှိတဲ့စခန်းကို PDF နဲ့ချင်းပူပေါင်းတပ်ဖွဲ့တွေကတရော6နားမှာရှိတဲ့စစ်ကောင်စီစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးတင်းရှောင်လာသူ9000လောက်ရှိသွားပြီလို့လည်းမီဇိုရမ်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ထွက်ပြေးလာသူတွေဟာကျန်းဖိုင်းမြို့အတွင်းကဇိုခေါ်သားနဲ့ဖာဖက်ဇောဂျွာရီမှာခိုလုံနေကြတယ်လို့သိရပါပါတယ်ခင်ဗျ။